မင်္ဂလာပါခင်ဗျာအခုတော့မမသားသားစကားများစီစဉ်မှာလူဝမှုကြီးကြပ်ရေးဝန်ကြီးဌာနနဲ့ပြည်ထောင်ဝန်ကြီးဌာနပူးပေါင်းမှုအဆိုတင်တဲ့ကိစ္စနဲ့ NLD ပါတီကလွတ်တော်ဥက္ကဋ္ဌအမည်စင်ထုတ်ပြန်တာတွေနဲ့ပတ်သက်လို့ပြောဆိုကြတဲ့စကားတွေကသတိထားမိတဲ့စကားတချို့ကိုကောက်နှုတ်တင်ပြလိုပါတယ်လူဝမှုကြီးကြပ်ရေးဝန်ကြီးဌာနကိုစစ်တပ်ကကင်တွယ်တယ်ဆိုရင်သူတို့အနေနဲ့လုံခြုံမှုပိုရှိတဲ့အကြောင်း NLD ပါတီအနေနဲ့စိန်ခေါ်မှုတွေကိုရင်ဆိုင်မဲ့အစားအလျှော့ပေးတဲ့အကြောင်းရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ပြောလိုက်ပါတယ်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကိုပြည်ထောင်ဝန်ကြီးဌာနအောက်မှာဦးစီးဌာနဖြစ်ပြောင်းရွှေ့ပေးဖို့သမရဦးသိန်းစိန်ကတက်တန်းကုံမှုရက်ပိုင်းသာကြံတော့တဲ့လွှတ်တော်ကိုအရေးပေါ်အဖြစ်ဆိုတင်ခဲ့ရတဲ့ပတ်သက်ပြီးလွှတ်တော်ရက်နာစဉ်ဒေါက်တာအေးမောင်ကဇန်နဝါရီလ26ရက်နေ့ကအခုလိုသတင်းစောင့်တွေကိုပြောပြတာဖြစ်ပါတယ်
။ကျွန်တော်တို့ကတော့တဘိုးကကုနာပါ။ institution ကအမျိုးသား institution တစ်ခုရဲ့အောက်မှာဒီဝန်ကြီးဌာနရှိသွားရင်ပို့ပြီးတော့တစ်မျိုးသားလုံးပဲလုံခြုံနေတယ်နော်။လောက်ကပြန်ကျွန်တော်တို့ရဲ့ပြီးခဲ့တဲ့ကာလမှာပြန်ရှိနေ quick cut data တော့ပါလို့ရှိတာအခုကပြန်ရှိရတော့မယ
်ဒေါက်တာအေးမောင်ပြောတော့တာပါဒီလိုဝန်ကြီးဌာနအဖြစ်ကနေစစ်တပ်ကတိုက်ရိုက်ချုပ်ကိုင်မဲ့ပြည်ထောင်ဝန်ကြီးဌာနအောက်ထည့်သွင်းတာဟာသမရဦးသိန်းစိန်ဆိုရကနောက်ဆုံးကြိုးပမ်းချက်ဖြစ်ထွက်ပေါ်လာတာဟာခေတ်အဆက်ဆက်စစ်တပ်အရာရှိတွေရဲ့ဦးဆောင်မှုအောက်မှာအကျဉ်းပြတ်ချစားခဲ့တဲ့ဝန်ကြီးဌာနတစ်ခုကိုအရက်ဖက်အုပ်ချုပ်ရေးအောက်အရောက်မခံပဲတတ်ထည့်ပြန်ပို့တဲ့လုပ်ရဖြစ်ဝေဖန်ကန့်ကွက်တာတွေလည်းရှိပါတယ်မြန်မာတော်ကိုယ်စားလှယ်ဒေါက်တာပညာအောင်မိုးကတော့နောင်တက်လာမဲ့အစိုးရစီမံဆောင်ရွက်ရမယ့်ကိစ္စဖြစ်တယ်လို့ဇန်နဝါရီလ26ရက်နေ့ကသတင်းတော်တွေကိုပြောပါတယ
်လွတ်တော်အသက်ကသူ့ဟာသူလုပ်အစိုးရအသက်ကသူ့ဟာသူလုပ်သူပေါင်းခြင်းပေါင်းမယ်သူခွဲခြင်းခွဲမယ်သူ့သဘောပဲကျွန်တော်တို့အခုသားလုပ်တာအလကားပဲ
ဒေါက်တာပညာအောင်မိုးပြောတော့တာပါပြီးခဲ့တဲ့အပတ်မှာအမတ်တရားဖြစ်တဲ့နောက်ထပ်စကားတစ်ခုကတော့ရခိုင်မျိုးသားပါတီ AMP ကအမတ်တဦးကို NLD ပါတီကပြည်နယ်ဝန်ကြီးချုပ်ရာထူးမပေးရင်သူတို့ပါတီဟာ NLD အစိုးရနဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ပဲအတိုက်ခံဖြစ်ရပ်တည်မယ်ဆိုတဲ့ကြေညာချက်ရဲ့နောက်ဆက်တွဲခဲ့ဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကြေညာရတဲ့ပတ်သက်ပြီးတော့အနည်းငယ်ဆယ်ကျော် NLD ပါတီနဲ့မဟာမိတ်ဖြစ်ရပ်တည်ခဲ့တဲ့လက်ရှိ ANB ပါတီဝင်နဲ့ ALD ပါတီခေါင်းဆောင်တူဖြစ်ခဲ့တဲ့ဦးဝေးတောင်ကသူ့ကိုအသိပေးခြင်းတိုင်ပင်ခြင်းလုံးဝမရှိခဲ့သလိုဘဟုအလုံးမှုဆောင်အများစုရဲ့သဘောထားကိုလည်းရယူခဲ့ခြင်းမရှိဘူးလို့ပြောလိုက်ပါတယ်။ BOA မြန်မာပိုင်းစီစဉ်တဲ့ဆက်သွယ်မေးမြန်းခန်းမှာအခုလိုဖြေကြားရတာဖြစ်ပါတယ
်။ကျွန်တော်ပြောချင်တာကမပါတီပေါ်တဲ့ဆံမှာရခိုင်ဒီမိုကရေစီအဖွဲ့ချုပ်ဘက်ကကျွန်တော်ဒီဥက္ကဋ္ဌဖြစ်တယ်။ဘာသာပြန်ပြီးရခိုင်မျိုးသားပါတီမှာယာတူယူထားဆိုပေမဲ့ကျွန်တော်အရေးကြီးတဲ့စုပြည့်ချက်မျိုးရှာမယ်ဆိုရင်ကျွန်တော်ကိုဖိတ်တယ်။ကျွန်တော်ကချောင်းချတဲ့အသိပေးတယ်။အခုတော့ကျောင်းနဲ့ကြားဖို့အသိတော်မပြေဘူးဆိုတော့ကျွန်တော်အနေနဲ့ဘယ်လိုပြောရမလဲ
။ပြီးခဲ့တဲ့9နှစ်သက်တမ်းအတွင်းမှာနိုင်ငံရေးအခြေခံကောင်းတွေတိစောက်ပေးနိုင်ခဲ့ပြီးဒါဟာသမရပြန်ရွေးခံရဖို့နဲ့ကြက်ခိုင်ရေးပါတီရွေးကောက်ပွဲအနိုင်ရရေးအတွက်လှုံ့ဆော်ခဲ့တာမဟုတ်ကြောင်းပုဂ္ဂိုလ်ရေးထိခိုက်နာကျင်မှုတွေရှိပြီးမှစိတ်ရှည်သီးခံဆောင်ရွက်ခဲ့ကြောင်းသမရဦးသိန်းစိန်ကပြောလိုက်ပါတယ်ဇန်နဝါရီလ28ရက်နေ့ကပြည်အောင်စုလွှတ်တော်မှာနောက်ဆုံးအဖြစ်ပြောကြားတဲ့အစိုးရ9နှစ်သက်တမ်းအတွင်းအောင်မြင်မှုတွေနဲ့စိန်ခေါ်မှုတွေအကြောင်းပြောကြားရမှာဦးသိန်းစိန်ကအခုလိုထည့်သွင်းပြောကြားရတာဖြစ်ပါတယ
်ပုဂ္ဂိုလ်ရေးထိခိုက်နာကျင်မှုတွေကိုမေ့လျောက်ပြီးနိုင်ငံနဲ့ပြည်သူများရဲ့ရေရှည်အကျိုးစီးပွားအတွက်စိတ်ရှည်သီးခံဆောင်ရွက်ခဲ့ပါတယ်
သမရဦးသိန်းစိန်ပြောတော့တာဖြစ်ပါတယ်။လွတ်တော်သက်တမ်း9နှစ်အတွင်းလွတ်တော်အောင်မြင်မှုရအောင်သူစူးစမ်းခဲ့တဲ့အကြောင်းဒီလိုစူးစမ်းရင်တန်ရာတန်ချက်တွေရှိခဲ့ပေမဲ့ကျေနပ်အားရမိကြောင်းပြည်သူ့လွတ်တော်ဥက္ကဋ္ဌသူတော်ဦးရှင်မပြောလိုက်ပါတယ်။ပြည်သူ့လွတ်တော်နောက်ဆုံးနေ့78ပါတီကိုကိုးစားပြုပြီးတော့ကိုယ်စားလှယ်တဦးချင်းစီကနှုတ်ခွန်းဆက်စကားပြောပြီးသူတော်ဦးရှင်မကနောက်ဆုံးမေးနှုတ်ဆက်စကားပြောရမှာအခုလိုထည့်သွင်းပြောကြားရတာဖြစ်ပါတယ
်။စူးစမ်းရင်စူးစမ်းရင်နဲ့ကျွန်တော်မှလည်းတန်ချက်တွေအများကြီးရပါတယ်။အဲ့ဒီတိုင်းပဲကျွန်တော်နဲ့နှိစက်တဲ့လူလေတန်ရတန်ချက်တွေအများကြီးရပဲဒါပေမဲ့ကျွန်တော်ခြေနဲ့တယ်ဘာကြောင့်လဲကျွန်တော်မှန်ကန်စွာစူးစမ်းတယ်စေနာထားတယ
်မြန်မာပြည်နိုင်ငံရေးမှာဗိုလ်ချုပ်မှုကြီးဟောင်းဦးတန်းရှိဟာအာဏာမရှိတော့ပေမဲ့လို့ဩဇာအထိုက်လျောက်ရှိသေးတဲ့အတွက်ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံပေးဖို့စီစဉ်ခဲ့တာဖြစ်တယ်လို့သူတော်ရှင်မကပြောကြားလိုက်ပါတယ်ပြောင်စုလွတ်တော်နောက်ဆုံးနေ့ဖြစ်တဲ့ဇန်နဝါရီလ29ရက်နေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဦးရှင်မကအခုလိုပြောကြားဖြစ်ပါတယ
်အဓိကတော့ဗိုလ်ချုပ်မှုကြီးဟောင်းတန်းရွှေနဲ့တွေ့ဆုံမှုပဋိကတာအစီအစဉ်ကြိုးစားပေးခဲ့ရွေချက်ကတော့နိုင်ငံအတွက်ပါပဲအများပြည်သူအတွက်ပါပဲတိုင်းပြည်တည်ငြိမ်အကြံစီရင်တယ်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရှင်တယ်အဲဒီပေါ်ပေါ်မီးတန်းရွှေအနေနဲ့လည်းတိုင်းပြည်ကိုကောက်ဆောင်လာတာနှစ်ပေါင်းအတော်ကြာတဲ့ပုံကိုဖြစ်ပါတယ်သူ့အနေနဲ့ဒီနေ့အာဏာမရှိရင်လည်းထိုက်တင်တဲ့ဥစ္စာရှိနေပါဒါမှမဟုတ်အဲ့ဒီလိုနိုင်ငံမှာအချိန်အတော်ကြာတောင်းယူခဲ့တဲ့ပုံကနဲ့အမျိုးသားဒီမိုကရေစီအခွင့်အရေးဥက္ကဋ္ဌနဲ့တွေ့ဆုံခြင်းဟာဗိုလ်ချုပ်မှုကြီးခေါင်းကရကောဒေါက်ဆန်းစုကြည်တက်ကောနိုင်ငံကရကောအများကြီးခြေဒီကောင်းများဖြစ်ပေါ်လာနိုင်တယ်လို့သုံးသပ်တဲ့အတွက်တွေ့ဆုံပေးခြင်းဖြစ်ပါတယ
်။သူတော်ဦးရှင်မှပြောတော့တာပါခင်ဗျာ။ NLD ပါတီကရွေးချယ်လိုက်တဲ့လွှတ်တော်ဥက္ကဋ္ဌနေရာတွေကိုအမျိုးသားရင်ကြားစီရင်တဲ့တိုင်းရင်းသားစည်းလုံးညီညွတ်ရေးကိုခြေခံပြီးရွေးတာဖြစ်တယ်လို့ NLD ဘုံလုံးမှုဆောင်ဖွဲ့ဝင်ဦးဝင်းထိန်ကပြောလိုက်ပါတယ်။ အမျိုးသားလွတ်တော်ဥက္ကရာဖြင့်မြောက်ရီမြို့နယ် NLD လွတ်တော်ကိုယ်စားလှယ်ကရင်မျိုးသားမန်းဝင်းခိုင်တန်းပြည်သူ့လွတ်တော်ဒုဥက္ကရာဖြင့်ကြံ့ခိုင်ပါတီကကချင်တိုင်းရင်းသားဦးတီခွန်မြတ်အမျိုးသားလွတ်တော်ဒုဥက္ကရာဖြင့်ရခိုင်မျိုးသားပါတီကဦးဝေးတောင်တို့ရွေးချယ်ကြောင်းဇန်နဝါရီလ28ရက်နေ့ကပြောကြားရမှာဦးဝင်းတိုင်ကအခုလိုထည့်သွင်းပြောကြားရတာဖြစ်ပါတယ
်။တော်စားစုချတဲ့လူလေဒီမြေသားညီညာစီရဲ့အဲ့နစီလို့ညီရဲ့အဲ့ဒီမူတော့အခြေခံ
တာပေါ့ဒါတော့ NLD ပါတီကဥဝင်ထိန်ပြောတော့တာပါဒုတိယအကြိမ်လွှတ်တော်တက်တန်းမှာပြည်သူ့လွှတ်တော်ဒုတိယဥက္ကရာဖြစ် NLD ပါတီကပနာမရွေးချယ်လိုက်တဲ့ကြက်ခိုင်ဖွံ့ဖြိုးရေးပါတီဝင်ဦးတီခွန်မြတ်ကသူ့အပေါ်မွေးစေးဝါနဲ့ပတ်သက်ပြီးဝေဖန်တာတွေကိုအထောက်ထားရှိရင်တရားဝင်တင်ပြနိုင်တဲ့အကြောင်းခွေးဟောင်းတိုင်းထမကြည့်နိုင်တဲ့အကြောင်းတုံ့ပြန်ပြောကြားလိုက်ပါတယ်ဇန်နဝါရီလ28ရက်နေ့ကသတင်းတော်နဲ့တွေ့ဆုံရမှာအခုလိုပြောပြတာဖြစ်ပါတယ
်အထောက်ထားရှိရင်တရားဝင်တို့တင်လို့ရပါတယ်ကိုကတမတော်နဲ့ပူတွဲပြီးမှဟာလားနေမီလုံချုံရေးတို့လူထုရဲ့နေလုံချုံရေးကိုဆောင်ရွက်နေတဲ့အဖွဲ့ပဲဖြစ်ပါလေကိုကလိုက်တိုက်တဲ့အဖွဲ့ပဲဖြစ်ပါလေပြန်လံပြီးမပြောချင်တော့ကိုတိုက်တဲ့ဇက်ယုံနေမနေပါဘူးကိုဒါအဲ့လိုလိုလောက်ခက်မယ်ဆိုလို့ရှိရင်ဌာနရောအစိုးရဖက်မှာရောဘသူကလက်ခံမလို့ဆိုတော့ခွေးဟောင်းနိုင်ကြည့်လို့မရဘူးအထောက်ထားနဲ့တို့တင်ပ
ါတက္ကသိုလ်ဖွံ့ဖြိုးရေးပါတီကဦးတီခွန်မြတ်ပြောတော့တာပါဒီတစ်ပတ်မှာပြောစမှတ်ဖြစ်စေတဲ့နောက်ထပ်စကားတစ်ခွန်းကတော့လွတ်တော်နောက်ဆုံးနေ့မှာအမျိုးသားလွတ်တော်ဥက္ကရာဦးခေါင်မြင့်ပြောတဲ့စကားတစ်ခွန်းဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ဟာနှစ်တိုင်းနှစ်တစ်ခုတိုင်းကိမ့်မုတ်လက်ဆောင်ပေးလေရှိပြီးလွတ်တော်ထဲမှာလည်းအလှဆုံးဖြစ်ပါတယ်လို့ဦးခေါင်မြင့်ပြောလိုက်ပါတယ်။ပထမကြိမ်လွတ်တော်သက်တမ်းနောက်ဆုံးနေ့ဖြစ်တဲ့ဇန်နဝါရီလ29ရက်ပြောင်းစုလွတ်တော်အစည်းအဝေးမှာလွတ်တော်သက်တမ်းဆောင်ရွက်ချက်တွေနဲ့ပတ်သက်လို့အကြံပြုတင်ပြရင်နှုတ်ဆက်စဉ်အခုလိုထည့်သွင်းပြောကြားရတာဖြစ်ပါတယ်။
နှစ်တစ်ခုတိုင်းကိမ့်မုတ်ပို့ပေးတာတော့ဒေါ်ဆန်းစုကြည်ဖြစ်ပါတယ်။ကျေးဇူးတင်ကြောင်းလည်းပြောပါတယ်အားလုံးနဲ့ပါအလှဆုံးလို့လည်းပြောရပ
ါမယ်အခုတော့မှတ်မှတ်သားသားစကားများအစီအစဉ်လေးလောက်ပါခင်ဗျာကြီးစုနားဆင်ကြသူအားလုံးကိုအထူးကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ